ကာဇာကမ်းမြောင်ဒေသကိုအစ္စရေးကဘုံကျဲတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့တောင်းဆိုပြီးပါလက်စိုင်းသားတွေနဲ့အတူရပ်တည်ကြောင်းပြသတဲ့လူမှုစုဝေးဆန္ဒပြပွဲတွေကမ္ဘာနိုင်ငံအတော်များများမှာဒီရက်ပိုင်းဆက်တိုက်ပေါ်ပေါက်နေပါတယ်။လန်ဒန်မြို့ကအထင်ကရမာဘယ်အတ်မုတ်ဦးကြီးရှေ့မှာဒီစနေနေ့ကလူ3000ကျော်စုဝေးပြီးတော့အစိုးရရုံးတွေစိုက်ရာ White Hall အရက်ကိုချိတက်ခဲ့ကြပြီးပါလက်စိုင်းသားတွေကိုထောက်ခံဆန္ဒပြကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့လယ်မှာလည်းစနေနေ့ကလူတွေထောင်ထဲချီချီတက်ခဲ့ကြပြီးအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရှုံချတဲ့ကျွေးကြော်သံတွေနဲ့ဆန္ဒပြကြပါတယ်။အလားတူအီတလီနိုင်ငံရောမမြို့၊စပိန်နိုင်ငံမက်ဒရစ်မြို့၊ထူရကီနိုင်ငံအစ္စတန်ဘူ၊ဂျာမနီနိုင်ငံဒက်ဆဒော့ဖ်စတဲ့ဒီဥရောပကမြို့ကြီးတွေအပြင်အာဖရိက၊အာရှနဲ့အရှေ့အလယ်ပိုင်းဒေသနိုင်ငံတွေမှာလည်းပါလက်စတိုင်းကိုထောက်ခံတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။အစ္စရေးနိုင်ငံတယ်အဗီမြို့ပါလေစနေနေ့ညနေပိုင်းကကာကွယ်ရေးဝန်ကြီးဌာနရှိမှတယ်အဗီမြို့ကံရာနဲ့ချီစူဝေးဆန္ဒပြကြပါတယ်။နှစ်ဖက်အဖြစ်ခက်ရက်စဲပုံနဲ့လူငယ်တဲ့သတင်းနှစ်ပတ်ကဂါဇာကိုပြန်ပေးဆွဲခေါ်ဆောင်ခံရသူတွေကိုပြန်လွတ်ပေးဖို့ပျောက်ဆုံးနေသူတွေရဲ့ဓာတ်ပုံတွေကိုကင်ဆယ်ပြီးတောင်းဆိုဆန္ဒပြခဲ့ကြတာပါရှင်။